မြန်မာနိုင်ငံရဲ့တပ်ထုတူဖော်ရေးခန္ဓာဆုတ်ယုံနေတာဘယ်ချိန်ကစရင်လဲပါလဲ။အားကြောင့်ပါလဲ။မြန်မာနိုင်ငံတပ်ထုလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်အမည်ကိုဖြည့်ရအောင်ပါ။တပ်ထုမိုင်းတစ်ခုကိုတူဖော်ဖို့မလုပ်ရင် All Reserve လို့ခေါ်တဲ့တပ်ထုပမာဏဘယ်လောက်ရှိနိုင်လဲဆိုတာကစပြီးတပ်ထုတိုက်နဲ့ပတ်သက်တဲ့အချက်လက်တွေကိုအရင်တွက်ချက်ရပါလဲ။အလားအလာကောင်းတယ်ဆိုရင်တတူတိုက်ကိုတူဖို့မယ် twin design နဲ့ဘယ်လိုတူမယ်ဆိုတာတွေကိုပါတည်တည်ချာချာရေးဆွဲထားရတာပါမြန်မာနိုင်ငံဟာဒီလိုစနစ်တကျတွက်ချက်တူဖို့ရဲဘော်တွင်မော်ချီတို့လိုကမ္ဘာနာမည်ကြီးတတူမိုင်းတွေရှိတယ်နိုင်ငံတနိုင်ငံဖြစ်နေပေမဲ့တတူကဏ္ဍဟာအခုကမှဆုပ်ယုပ်နေပါတယ်ဒီလိုဆုပ်ယုပ်တာကလည်းအခုမှဖြစ်လာတာတော့မဟုတ်ဘူးလို့ဦးဝေလွန်ကပြောပါတယ်
တကယ်ရဲ့အစိုးရနောက်ဆုံးကာလတွေကအားနည်းတဲ့ဥပဒေအားနည်းစီမံခန့်ခွဲမှုတွေကြောင့်ပြောင်းဝင်လုပ်ငန်းတွေပုံပုံများပြားလာတယ်။ပြောင်းဝင်လုပ်တဲ့လူတွေနဲ့ဒေသခံပြည်သူတွေအကြားနဲ့နားလည်မှုလွန်မအောင်လို့သတင်းတွေဆွန့်မလိုလောက်တဲ့အခွင့်အရေးတွေတောင်းတဲ့အလေးအထားတွေပေါ်လာတဲ့ကာလမှာအဲ့ဒီဖြစ်ကရှိတဲ့တပ်ထုဝန်ကြီးဌာနတပ်ထုဝန်ကြီးဌာနကလည်းတပ်ထုရင်းလုပ်ငန်းရှင်တွေပေါ်မှာအာမခံချက်ဆေးရည်ကာကွယ်ပေးဖို့အားနည်းခဲ့ပါတယ်
။တပ်ထုလုပ်ငန်းတူဖို့ရင်မှာ contract လုပ်ငန်းရှင်တွေအတွက်အစိုးရဘက်ကအကာအကွယ်ပေးမှုကလည်းလုပ်ငန်းတူတဲ့ရေးအတွက်အရေးပါပါတယ်။မြန်မာနိုင်ငံမှာတပ်ထုလုပ်ငန်းအပြင်တခြားတရားစာတတွေဖြစ်တဲ့ရေနံတဘာဝတန်ွေကြောက်မြင့်နဲ့တက်လုပ်ငန်းလို့လုပ်ငန်းတွေအများပြားရှိပေမဲ့တပ်ထုကဏ္ဍမှာ protection share contract လို့ခေါ်တဲ့အကာအကွယ်ပေးမှုဟာအတော့ကိုနည်းနေတယ်လို့ပြောပါတယ်
။ရေသာဆိုတဲ့ကိုယ်နဲ့ပိုင်းနဲ့လုပ်တယ်ပြန်လေတော့မှလုပ်တယ်။မြန်မာပြည်မှာဆိုတဲ့အင်ပူကြီးကမမမရောက်တာနိုင်ငံတော်ပိုင်းလုပ်တာပဲ။သူတို့ကသူတို့ကိုယ်တိုင်ခိတ်ချုပ်တယ်၊တာဝန်ရှိတဲ့လူတွေကသူတို့ကိုယ်တိုင်ကြီးကြပ်တယ်။ဒီလိုမျိုးမှုလုပ်တဲ့လူတွေနဲ့ပူးပေါင်းပြီးတော့လုပ်တယ်။နေနေဒီကံပြည်သူများကိုလည်းဝန်ကြီးဌာနအနေနဲ့ကအစိုးရရဲ့လုပ်ငန်းတရားဖြစ်သတ်မှတ်ပြီးလုပ်တယ်။အဲ့လိုပဲတိတ်အခြေခံကွန်ပျူတာပြတ်တဲ့တရားဝန်ကြီးဌာနအမှရှိအစိုးရတက်ဆက်ပေါင်း56000လောက်ပုံပြီးတော့ပေးလိုက်တာနေ့30ရှိစတော့မကတော့ဘယ်သူမှလည်းစတယ်မပြရဲဘူးမှလည်းကွန်ပျူတာမလုပ်ဘူး။ဘာလို့လဲ။ငါတင်လုံကဆိုတဲ့တာဝန်ခံတဲ့ဌာနကလူအပ်တဲ့စီစဉ်မှုတွေလုပ်တယ်၊လူအပ်တဲ့ကြီးကြပ်မှုတွေလုပ်တယ်၊လူအပ်တဲ့စီကံနဲ့တိတ်တိတ်နဲ့လူပိုင်းရှင်တွေကလည်းစီကံတိုင်းလိုက်တာပြီးတော့လုပ်တယ်။ဒါပတ်ဝန်းကျင်မှာလည်းဒါမျိုးဆန္ဒပြခြင်းမရှိဘူး။ပုံလေးစက်ကြခြင်းမရှိဘူး။ဘာလို့ရင်းနှံတို့တိတ်ချောတယ်သူကပုံချစိတ်တော့တုတ်ခွင့်ရှိတယ်။ဒီကိစ္စရင်းနှံပြည်တွေမှာ cost recovery မကြည့်သေးတဲ့အတွက်နိုင်ငံတော်အခွန်အောင်အခွန်ဆောင်ခွင့်အမျက်ကုန်ကင်းလုပ်ခွင့်ရှိတော့အေးနေသေးတယ်။တပ်တုလုပ်ငန်းကြတော့ cost recovery ပိန်ခွင့်မရှိဘူး။အခုဥပဒေတက်မှာနေလို့ရတယ်။အရင်ဥပဒေမှာနေလို့မရဘဲနဲ့လုံအောင်ရဓာနှုန်းပြည့်စုံရတယ်။ဖလာတဲ့တပ်တူကိုအင်ခိုင်းကြရတာရွှေထွက်ထွက်ဘာထွက်ထွက်ထွက်တဲ့တပ်တူကိုရာခိုင်နှုန်း30-35%ရာခိုင်နှုန်းအပြည့်ပေးရတာမထွက်ချင်လည်းဝယ်ပေးရတာထွက်တော့မထွက်တဲ့ခွတ်တော်ပြတဲ့ငါတို့တော့မဆိုင်ဘူးအဲ့လိုအချို့မျိုးဘရားရရပေးဆိုတဲ့အလေးအတာတူဖြစ်ခဲ့တာအစတင်လွန်မာတာ
တပ်တူတူဖို့ရဲ့လုပ်ငန်းမှာအစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုအားနည်းလာတာနဲ့အတူတပ်တူရင်းလုပ်ငန်းရှင်တွေမတမာမှုတွေကြောင့်လည်းဆုတ်ယုတ်လာတာဖြစ်ပါတယ်
တတုမီတနာကတငယ်အစိုးရရဲ့နောက်မှစနစ်လောက်မှာတာဝန်ခံမှုတာဝန်ယူအားနည်းလာတယ်။တတုတူဖို့ရည်အစိုးရကိုအလဲဆုံး35%လုံး34%လုံးပေးရတယ်ထွက်တဲ့တတု PSC ဆိုတာထွက်တဲ့တတုပမာဏကိုပါခွဲတဲ့ခါကိုအခြေခံတာဥပမာပြီးလက်တော်ကမြင်းဖွားနေတဲ့ခြေတတုတွေမိုးပြီးမိုးပြီးစန္ဒတိုက်တာတဲ့လွတ်စားကတစ်ခုစန္ဒတိုက်တာတဲ့နီးစစ်တက်ကတစ်ခုဒါမှဒေလန်ပြစ်လိုက်တဲ့ခါမှာဒေလန်ရပေးရမယ့်အချိုးကိုမပေးချင်တော့ဒီပေါ်မှာအမျိုးမျိုးသောစည်းစည်းရည်အမားရည်နဲ့တိောက်ပြီးတော့အစိုးရကလည်းမထိနိုင်ဘူးနောက်တစ်ခါဒီကပါအင်အားကြီးကုန်ပြီးတော့ဆက်ကတ်ထွက်ပြီးပြန်ပြေးတာအဲ့ဒါဒီအားလုံးကဖိချုပ်တဲ့စနစ်အားနဲ့လို့ဥပဒေရပါလေဖြစ်တာအဲ့ဒီအစိုးရတွေတိုက်ကြနေတာဒါဒီဘက်ကျတော့ဝန်ကြီးဌာနကပေါင်းရတဲ့အခါမှာဝန်ကြီးကလည်းပြတ်တော့ပြန်ပြင်ဖြစ်တယ်ဒီဘက်ဌာနကလည်းဘုရားပြောတာဝန်ခံနဲ့အတွင်းဝင်အစဒါနဲ့ဒီကြီးတွေကလည်းရဲရဲဝံ့ဝံ့တင်ပြမှုပါနေတယ်အဲ့တော့မလိုလားတဲ့တိုက်ကြမှုကြာပြီးတော့အိုမာစနေ15-20လောက်တဲ့လုပ်ငန်းရှင်တွေလည်းရပ်တန့်သွားတယ်။အပိတ်လျှောက်တဲ့လူတွေရှောင်ပြရတဲ့အခါမှာတပ်ထုလုပ်ငန်းဖွံ့ဖြိုးတိုးတက်မှုကဒီကာလမှာနည်းနည်း3နှစ်ကျော်မှာတော်တော်လေးကျဆင်းသွားတယ်
။တပ်ထုတင်ရန်စားတာတူဖို့ရင်းနဲ့ပတ်သက်ပြီးမတိုးတက်စေတဲ့အကြောင်းရင်းတွေထဲမှာတင်ရန်စားတာတွေထုတ်လို့ကုန်ခန်းသွားမဲ့အရေးစိတ်ဘူးပြီးမျိုးဆက်တွေအတွက်ခြံထားဖို့လိုရဲဆိုတဲ့အတွေးခေါ်မျိုးရှိနေတာပါ။
ကျွန်တော်တို့တိုင်းပြည်ကတော့ဒီ only surface binding ပဲရှိပါသေးတယ်။တခြားတိုင်းမှာကဲလို့ Australia လို့ Germany တို့လို့တက်ဒီအောက်ကြီးအတက်သေးကိုတူးတဲ့ဟာမရှိသေးပါဘူး။ကျွန်တော်တို့တိုင်းပြည်ကတော့ကုန်မှုမတွင်းပါနဲ့။ဒီရှာဖွေရေးတူးဖို့တူးဖို့ရေးရှာဖွေပြီးတော့နော်ပတ်တူပမာဏတိုက်အတက်တွေအတက်တွေကိုစင်တဲ့စင်တဲ့ရှာဖွေနိုင်တဲ့မိတ္တရာကြီးထုံးအောင်လုပ်ရမှာပါ။ပတ်တူ result ဆိုတာအရင်ကြည့်စီးမဟုတ်ပါဘူး။ပတ်တူတိုက်ပမာဏဒီလိုအင်္ဂလိပ်လိုတိုက်ရိုက်ပြန်လို့မရဘူး။သူ့ရဲ့ data အချက်လက်ကိုခေါ်တာ။ဘိုးတို့ကဒီထွက်လာပြီ တတုတိုက်ဒီပူပြားလာပြီးတိုက်ပြီးချမ်းသာလေတဲ့နော်အဲ့ဒါကြောင့်မို့တတုတိုက်တစ်ခုသူ့ဘောချုပ်လို့ချင်းပြီးတခြားအကယ်ဒမီအင်တာစီကဲ့သို့မပြူပဲနဲ့လူတယောက်ကိုဆရာဝန်ကချိန်ကူတဲ့သူ့ဥပမာနိုင်ပြီးတော့လက်နဲ့နည်းနည်းစနစ်တကျအတွင်းကိုနှိုက်တဲ့နှိုက်ပြီးပေါ်ထုတ်ချင်းနဲ့ပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့ဒီပညာတွေစနစ်တွေကျူးရပါ
မြန်မာနိုင်ငံရဲ့တတုတူဖော်ရေးကိုထိန်းချုပ်ကြီးကြပ်ရတဲ့အဖွဲ့အစည်းတိုင်းမှာတဘာဝဝန်းကျင်ထိန်းသိမ်းဌာနတွဲထားတာပါ
လုံးနေတော့လုပ်ခဲ့တဲ့ဒီဘာသာရဆိုဘူးရလေးကျန်တက်တော့ဦးကြီးဌာနမှာပောက်ဝင်းကျင်ဖိတိန်ဌာနခွဲဆိုရှိပြီးသားပါ။ကိုရင်ဖိအိမိတ်ဆက်ဆက်ထဲကလည်းပောက်ဝင်းကျင်ဖိတိန်ဘုတ်ဆိုတဲ့လုပ်ငန်းရှင်တွေမှာပါပြီးသားပါ။မိုင်းကလို့ချာတတုပင်းမိုင်းကလို့ပိတ်မယ်။တပင်းနဲ့ဘလို့ပြန်ဆိုင်မယ်။ရေးတွေဘလို့ပြန်ဖို့ပြင်မယ်။ရေးတွေအကြည့်ရဘလို့လုပ်မလဲဆိုတဲ့ဥပဒေရေးရှိဖို့လုံးလုံးကြီးနဲ့ထိန်းသိမ်းရင်းနဲ့လက်ပေါင်းရာချီပြီးတော့ကဘာကျော်မိုင်းကြီးကဘာကျော်တတုပင်းရှိခဲ့တာ။ဒီဘက်ကမှလောကကြီးဘက်ကလည်းဥပဒေကိုပြေပယ်ထား။ဤကောင်ကိုတောင်းထိုးတာ။နားလည်မှုနဲ့လုပ်ချင်းတို့လုပ်ချင်းလုပ်ချင်းနဲ့တရားဝင်လုပ်ငန်းတွေလာလာတာဒီ။တရားဝင်လုပ်တဲ့လုပ်ငန်းတွေပေါ်မှာသွားမိုးသွားတဲ့အခြေအနေကြောင့်တတုပြန်ကဒီလိုနာမည်ပြတ်သွားတာလို့ကျွန်တော်ပြောပြပါရစေ
။တတုလုပ်ငန်းဟာနိုင်ငံဝန်ကြီးအဓိကအားဖြစ်ပေးနိုင်တဲ့လုပ်ငန်းဖြစ်တဲ့အတွက်တတိနားလည်ပညာရှင်တွေလက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းပါရစေ
။နိုင်ငံတိုင်းမှာတတုမရှိပါဘူး။တတုပြန်ကဘုံကျိုးတိုးတက်ဖို့ကတော့အဲ့ဒီကွန်ပျူတာတက်ဖို့ဒေါ်လာတန်းနဲ့ကြီးရနိုင်တဲ့လုပ်ငန်းတွေသတိကလုပ်ဖို့လိုပါတယ်။အင်အားကြီးအဖွဲ့အစည်းတွေသူခွင့်ရခံလုပ်ငန်းရှင်များငွေတော့ကတော့အစိုးရပိုင်းတို့ဘာလို့လို့ပေါ့နော်။အခုတော့ပုံလိုရတွေနဲ့ဓာတ်တွေရောက်နေမယ်။အရင်တော့ကတော့ဒီအထူးခွင့်ရခံကုမ္ပဏီကြီးတွေအမျက်ခွန်အောင်ဆောင်ရွက်မရှိပါဘူး။အခုတော့အမျက်ခွန်စဆောင်နေရတယ်ပေါ့။ဒီလိုလုပ်ငန်းတွေဟာပြန်နဲ့တုံ့ပြန်ပြီးမှတကယ်အတတ်ပညာရှင်များနဲ့ပူးပေါင်းပြီးသတိကလုပ်ဖို့လိုပါတယ်။တိုင်းပြည်တိုင်းမှာတချို့မရှိပါဘူးကျွန်တော်တိုင်းပြည်ကြီးကျန်သာသာပေါ်ကျွားရမဟုတ်ပြင်မယ်စနစ်တကျရှာဖွေရင်တိုင်းပြည်အတွက်ထိုက်တိုက်တိုင်းမှာတန်ဖိုးရှိတဲ့ကျေနပ်တွေရပြီးတော့နောက်မျိုးဆက်တွေအတွက်ကျွန်တော်တို့အင်ညာဘောပုစာဒနာဘောအင်ညာဂါရဘောစင်ငယ်စင်ငယ်ချန်ထားခဲ့မှမြန်မာပြည်ကဘာမှာဒီတန်ခံရင်းမှာဖြစ်ပါတယ
်ဦးဝေလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမိပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြရအောင်